အဖမ်းခံရတဲ့ကျောင်းသားတွေနဲ့အလုပ်သမားတွေပြန်လွှတ်ပေးရင်ကရင်ပြည်နယ်ဖအံမြို့မှာစနေနေ့ကတောင်းဆိုဆန္ဒပြသူတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးခဲ့ပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာတော့တချို့ကိုခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့တရားစွဲဆိုခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
စနေနေ့ကကရင်ပြည်နယ်ဖအံမြို့မှာဆန္ဒပြကြသူတွေကတန်ငါနှစ်ပါးနဲ့လူ12ဦးကိုပုံမှန်18နဲ့တရားစွဲဆိုပြီးတချို့ကိုဖအံရဲစခန်းမှာဆက်လက်ထိန်းသိမ်းထားဆဲဖြစ်ပါတယ်။ခွင့်ပြုမိတ်မရဘဲဆန္ဒပြတယ်ဆိုပြီးပုံမှန်18နဲ့တရားစွဲဆိုထိန်းသိမ်းခဲ့တာဖြစ်ကြောင်း88ကရင်မျိုးဆက်ကျောင်းသားအစည်းအရုံးကတာဝန်ရှိသူဖြစ်တဲ့စောမောင်ကြီးကပြောပါတယ်
။ဥစ္စာမင်းတို့ဆန္ဒပြတော့ကျွန်တော်တို့ဒီမှာပေါ့ဖန်ခန့်ကြည့်တာပေါ့နော်။ဥစ္စာအမှုရင်ဆိုင်ရတာ73ရောက်ပါတယ်။ဆက်တဲ့ရောက်တဲ့ဦးဇင်းနဲ့ပါအားလုံးဆက်တဲ့ရောက်တော့ဆက်တဲ့ရောက်ဖြစ်တယ်ဆက်တဲ့ဦးဖြစ်တယ်။ဇနတ်ဖော်တော့ဝယ်ပြီးကြနဲ့ဟိုလူစုခွဲသွားတဲ့အချိန်မှာခန်းတာပါလူလေးဦးနဲ့ဦးဇင်းနဲ့ပါကတက်နေကြမှာငါဦးကကွက်ဆတ်ကလို့ကြည့်ရမှာပါသူတို့တရားစွဲနဲ့ဦးကတော့ကျွန်တော်အစီအုံကဟိုရုံးမှာပ
ါရဲတွေကဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးခဲ့တာကြောင့်မနေ့ကတော့တန်လွင်တံတားမှာရုံးရင်ဆန့်ခတ်မှုတွေရှိခဲ့တယ်ဆိုပြီးဒေသခံတဦးကလည်းပြောပါတယ်
ဒီကမလေးကတော့တော်တော်ကြီးကိုရေရုပ်တစ်စက်ချနေပါတယ်ဒီဆန်လင်ကစားမှရဲတွေထတာတို့တော့မြို့ထဲမှာလိုက်ပြီးတော့ရဲတွေကိုအရဝတ်တွေကိုနောက်ပြီးတော့ရှင်မျိုးဆက်ပြင်ကျောင်းသားအစီအယုံကစောမောင်ကြီးရဲ့ရုံးရှိပါဆိုနေရောညာကောတောက်ကြည့်တာကိုအားရရှိနေတာမလေးကတိ
88ကရင်မျိုးဆက်ကျောင်းသားအစီအယုံပါဝင်ကရင်ပြည်နယ်နဲ့ AR တိုင်းကလယ်သမားအကျိုးဆောင်ကွန်ရက်ကတာဝန်ရှိသူတွေဦးဆောင်ပြီးလယ်သမားတွေတန်ငါတွေဒေသခံတွေစုဝေးပြီးအင်းအား200ကျော်300ခန့်နဲ့ဖအံမြို့မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။သူတို့ဆန္ဒပြရခြင်းအကြောင်းရင်းကိုလည်းဆက်ပြောပြပါတယ
်။ဟောကျွန်တော်တို့မနေ့ကဇာဘာပထမဆုံးတော့ကျောင်းသားတို့ဝိုင်းရင်ကြီးပေါ့နော်ကျောင်းသားတွေဖန်စီရတဲ့ကျောင်းသားတွေအမြဲဆုံးပြောင်းပေးဖို့တောင်းဆိုတယ်။တန်းတဲ့အကျံဖက်တော်ကန့်ွက်တယ်။ကျောင်းသားတို့နံပါတ်တွေကတော့ကျွန်တော်တို့ဒီလုပ်သမားကြီးပေါ့နော်ရှင်ပြည်သားလုပ်သမားတို့ဒါတို့အဲ့ဒီဥစ္စာကျံဖက်တော်ကိုကျွန်တော်တို့အဲ့ဒီရေနောက်လေသမားပေါ့နော်လေပင်းစက်ကလေအမြင့်တို့ပြန်တောက်ဆူကြတာပ
ါခွင့်ပြုမိတ်ကိုဘလ16ရက်နေ့တည်းကတောင်းခံခဲ့ပေမဲ့ခွင့်ပြုမိတ်မပေးတဲ့အတွက်ဒီတိုင်းဆန္ဒပြရတာဖြစ်ကြောင်းကိုလည်းဆက်ပြောသွားပါတယ
်ဟုတ်ကဲ့ကျွန်တော်16ရက်နေ့မှာခွင့်ပြုမိတ်တင်ပါတယ်ခွင့်ပြုမိတ်က19ရက်နေ့မှာတောင်းချင်ရတာကကျင်းကြီးနေရတင်ငင်အေးချမ်းနေပြီပေါ့အဲ့ဒီတင်ငင်မှုပြကြမှာဆိုလို့ခွင့်ပြုမိတ်မပေးနိုင်ပါဘူးဆိုပြီးတောင်းချင်ရတာပါတယ်ကျွန်တော်တို့လည်းပြောပါတယ်အဲဒီဥစ္စာခွင့်ပြုမိတ်မရဘဲနဲ့ကျွန်တော်တို့ဆန္ဒထုတ်ပေါ်တာဥစ္စာတော့ဒါကကျွန်တော်ဖွဲ့စည်းပုံရှိခဲ့ဥပဒေမှာလည်းခွင့်ပြုစားလို့ကျွန်တော်ဆက်နေရှိခဲ့ဥပဒေမှာ2000ဥစ္စာငွေစုစည်းမှာဆိုလည်းဘုရားခွင့်မရှိဘူးတော့အဲဒီဥစ္စာကျွန်တော်တို့ကတည်းကရှင်းပြထားပြီးပါတယ်ဒီလို
ကရင်ပြည်နယ်အတွင်းမှာကရင်တိုင်းရင်းသားတွေလည်းမြေယာသိမ်းခံနေရတာကြောင့်ဆန္ဒပြမှုမှာပူးပေါင်းပါဝင်ကြပါတယ်ဆန္ဒပြရမှာတော့မြေယာသိမ့်ပတ်မှုတွေဖြည့်ရှင်းပေးဖို့တရားဥပဒေစိုးမိုးရေးရရှိဖို့စတဲ့အချက်တွေပါဝင်သလိုကျောင်းသားတွေကိုဝန်းရံကြဖို့ဆိုတဲ့အချက်လည်းပါဝင်ခဲ့ပြီးခွင့်ပြုမိတ်မရခဲ့ပေမဲ့လည်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်